တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပြေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့စကိုင်းတိုင်းကလေးမြို့နယ်ကလယ်သမားတွေစိုက်ပျိုးစရိတ်ချင်းငွေနောက်ကြလို့လယ်လုပ်ငန်းတွေအခက်အခဲဖြစ်ရတဲ့အကြောင်းတောင်သူတယောက်ပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ကလေးမှာပဲစိုက်စရိတ်ချင်းငွေကဒီက20ရှိတဲ့စရိတ်ကပဲစကိုင်းကရှိတဲ့စရိတ်ကပဲဧကစိတ်ရှိတဲ့စရိတ်ကပဲထူမာတို့တာစီတို့ပေါ့ဗျာအဲ့လိုတချို့ရွာတွေကစိုက်ပျိုးစရိတ်ထုတ်ဖို့ပြန်နေတာလေးတွေရှိသေးတယ်ဗျာစစ်တိုင်းလည်းပဲစိုက်ပျိုးစရိတ်ချင်းငွေထုတ်ပြီးတာကတော့နောက်ကျတာပဲရှိတဲ့အချိန်နဲ့လုပ်တဲ့အချိန်နဲ့ကြိုက်ကုန်မကြိုက်ဘူးနှစ်စင်လိုပဲဒီနေ့ကတော့ပူပြီးနောက်ကျတယ်လို့လေစိုက်တဲ့လူတို့လုံငန်းပြီးလို့စိုက်ပျိုးစရိတ်ထုတ်ပြီးမှအဲ့ဒီလူအားကရှင်းတာတို့ဤစီဝေရာစအတွေးဝေရာတို့စိတ်စိတ်ထုတ်ပြီးမှပေးမယ်လို့စိုက်ပျိုးစရိတ်ထုတ်တာနောက်ကျတဲ့အခါကျတော့အခုစိတ်ကြီးကျူးကျလာနေအဲ့လိုဖြစ်နေတာတချို့လူတွေကျတော့အခုစိတ်ကြီးလေရှင်ကြီးကပတ်သက်မရပဲနေတာပေါ့ဗျာစိုက်စိတ်ပြီးတဲ့ခါနာလည်းပဲစီးရဲရောပြင်းအောင်တခါလေးမညွန်ချနိုင်တဲ့ခါကျတော့ပြန်ပြင်းရတဲ့ခါကျတော့နောက်ကျသွားတာနေရွာသုံးလေးရွာလောက်ပေါ့နော်အဲ့လောက်ပဲကျနာပေါ့အလုံးသမားဆိုတာလည်းမရှိလို့လုံးကြရတာတို့ခဏခဏလာလာတောင်းတောင်းသူတွေဆိုတော်တော်စိတ်ညစ်ကြရတာပေါ့ဗျာအ
ဲ့ဒီစကိုင်းတိုင်းမှာပဲ Homeland မြို့နယ်ဥရုချောင်းဒေသကရွှေရှာတဲ့နေရာတွေမှာတော့မွေးရစေဝါပေါ်နေပြီးလူတွေပျက်စီးရတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
Homeland မြို့နယ်ဒီလိုလုပ်ငန်းဆိုနေပေါင်းဆိုတာလာကြတယ်မိုးရွာနေရလို့မင်းငယ်နေတို့တော့ဟိုသမင်းကြီးနေတို့အဲ့လိုအောက်ကနေရလူကြီးများတယ်ကြာဒီမှာများတာလုတ်ကြိုင်ကြတာတော့တချို့ကြတော့မျောပိုင်ပေါ့ဗျာတချို့ကြတော့ကျင်းလုံသားအနေနဲ့လာကြရွှေလုပ်ငန်းတွေကြတာနေစားဆင်းမယ်ဆိုရင်တရက်ကိုတစ်ပေါင်းလောက်ရနေတာလာစားဆိုရင်သပိန်းနှစ်ပေါင်းရှိတယ်ခင်ဗျာရိုးရိုးကျင်းလာကျင်းကောင်းဆိုရင်သပိန်းတစ်ပေါင်းနှစ်ပိန်းတိရှိတာငွေရလည်းဖောဖောရနေတော့ရောလုပ်ငန်းတွေကနေတစ်ပြင်းစစ်ကြောင်းတွေကြတယ်ဘိန်းလူအမုတ်ဝင်လာတာသူကဘိန်းလူပါကြီးသူကကျမကဟောမဆယ်တင်းကနေရောအဲ့ဒီမှာဆက်လီတွေရှိတာကိုအဲ့ဒီဘက်ကနေပြီးဝင်လာများလာဒီကဒေသခံတွေကလေဒီအမဲတို့ကြတော့ဒေသသုံးလုံးတင့်နေတာတစ်ဆင့်တစ်ဆင့်ချင်းဝယ်ကြတာဖမ်းတော့ဖမ်းတာပဲကြာဒါမဲ့ဖမ်းစင်းနဲ့ရဲအင်အားလည်းနေတာဒီစီအောင်ဝင်စေးပြားတဲ့အမုတ်ကိုသုံးတာများတယ်သူပြီးတာအမုတ်တွေပဲမိတယ်ဆင့်သွားတယ်ပဲမိတယ်လို့ဖြစ်နေရဒီမှာအဲ့ရင်းကိုပဲနိုင်နေတာမပြီးသေးလို့သာအဲ့လိုဖြစ်နေတာ
ကချင်ပြည်နယ်အင်းတော်ကြီးဒေသမှာအုတ်ချွေရေးဖွဲ့တွေလက်စားပြီးတရားမဝင်ရွှေတူးတဲ့လုပ်ငန်းတွေဆက်ပြီးခွင့်ပြုနေတာကြောင့်ပဝန်းကျင်ပျက်စီးရတဲ့အကြောင်းကိုလည်းအခုလိုကြားရပါတယ
်။မွန်းရင်ခရိုင်မွန်းရင်မြို့နယ်ဟင်းတော်ကြီးဒေသသက်ကိုလောပန်းနေရာတော့ဇေယမွန်ဆွေကူးခုံကြောင့်ပေါ့။လောကကပလကျော်တို့ကဝင်ကြီးတွေရောတော်မတ်တွေရောဆုံးကြောင်းမှလာပြီးတော့ပြီးဝေးခုံပြီးတော့ပြောပြတော့ပြီလေ။ဟင်းတော်ကြီးကံကလေးကောတယ်။ဒါတွေလှုပ်လို့နေ့ရက်အကန့်တပ်ပြီးတော့ပြီးအဲကြားထဲမှာဟိုမှမိုင်းတော်ရွာကံလည်းပါတယ်ပေါ့။တခြားရွာပြင်ကတွေလည်းပါတယ်။သက်ကိုအစီရဲ့နောက်ထပ်ဆွေကြီးတော့ကပြန်ပိုးဝေးသေးတာ။အတော်လုံးဆရာမွန်ဒီပေါ်တာလိုပေါ့။အင်းလည်းအကြည့်ချေပေါ်တော့တယ်၊လယ်တွေလည်းပြတ်တယ်။ဒီရန်ရားတွေအင်းတော်ကြီးခေတ္တကိုဝင်လာဖို့အရေးရ။ဌာနဆိုင်ရာစိတ်ဆင်းဆင်းအောင်ပြေးရတာ။မြို့နယ်တို့ခရိုင်မြို့တွေလည်းအကုန်ပြေးရတာ။ဒီကရရွာအုပ်ချုပ်ရေးအဖွဲ့ကိုဆက်တပြီးတော့နားဆိုင်ပြေးရတာ။ပြီးတော့မိုင်းတော်မှာစိုးစားစင်ကြီးကောက်တဲ့အကောင်းဆောင်ကစီးကိုခုနှစ်ပိန်းကောက်တယ်တလောက်။စစ်ကြောင်းတစ်ခေါက်ထုံးရင်လည်းတော့ပါနေသူကတိုင်းကြရဆိုတရားဘလောက်ဘလောက်အလိုဌာနဆိုင်ရာအဆင့်ဆင့်ကိုပေးကြကြနေလို့မျိုးစားတွေကပေါင်းတွေကိုပို့ပြီးတော့ရေးကြည့်တာကတော့အင်းတွေကိုတော့လျှောက်ပို့ဝင်တော့တော့အင်းကလည်းအစ်ကြီးကိုပြက်စီးနေရေက200ကျော်300ကနေတော့ရှိတော့မှာဒီကတော့မုံမုံခိုင်နဲ့မိုင်းနှောင်ရွာပဲပေါ့မိုင်းနှောင်ပို့ပြက်စီးရပါဗျာနှစ်ခဏတိုင်ရတယ်မျိုးနယ်တို့ခရိုင်တို့ဘလုံးမဆက်ကြည့်မှုဘူးအင်းတော်ကြီးက15မိုင်ပတ်လည်မှာတောင်ရမခုတ်ရဘန်းရဲ့ပြိဿမတ်ဖြားရသူမလို့ရစစ်ပင်မခုတ်ရပေါ့ခုကပြင်ကတော့ဆိုင်ခင်းနေပါအကုန်ပြောင်းစစ်တော်တွေအကုန်ပြောင်
းမန္တလေးတိုင်းပြင်ဦးလွင်မြို့နယ်ပြင်စာရွာမှာလက်သိန်းခံရတဲ့တောင်သူတွေတရားစွဲခံရတဲ့အခါမှာခလေးငယ်တွေလည်းတရားစွဲခံရတဲ့အကြောင်းပြောပြတာကိုနားဆင်ကြည့်ပါခင်ဗျာ
ကျွန်တော်ပြင်စာမှာဆိုရင်ကော်ပီစီမံကိန်းဆိုပြီးတော့တိန်းသွားတာပေါ့အိကရေးရဝင်ချင်းခန့်စီမံကိန်းအောင်မြင်ခြင်းမရှိတဲ့အတွက်2016ခုနှစ်တောင်သူတွေကလည်းဒီဘက်ရေးခက်ခဲတဲ့ပူကြက်တဲလာတဲ့တောင်ရဆိုင်ပြုံးမှစားရမယ်ဆိုတော့နှမ်းဆိုင်ကြတယ်ဒီက120လောက်တော့ငွေရောက်ဆိုင်ပြည့်တဲ့အတွက်ဝယ်ထားတဲ့လူတွေပေါ့နော်။ဘူလာတောင်တူတွေကိုတရားစွဲအောင်။ PP Bank ကအခုလက်ရှိယူထားတာတော့သူကအေက30ကျော်ပေါ့။ဥက္ကမောင်ရဲ့ပုံစံခွန်နဲ့တကွသူ့နာမည်ထောက်ထားတယ်ပေါ့နော်။သူ့ရဲ့ချန်တောင်ဝကန်ပေါ့နော်။ဘူလာတောင်တူတွေတရားစွဲတော့ပေါ့။ချန်နဲ့လုပ်ငန်းရှင်တွေကလည်းအများကြီးပဲလေ။ဒီဦးနဲ့မှာဒီဘွဲသားအကြီးသားတွေနောက်ကျတော့ဘူမူအဆင့်တွေအဲ့လိုမျိုးတွေကသူတွေအဲ့လိုယူထားတာ။ပြင်စာမှာဆိုရင်ဒီပိုင်းနဲ့ကျူးလွန်မှုတွေမဟုတ်ဘူး။ကျွန်တော်တောင်တူတွေအဲ့လိုဝင်ရောက်ဆိုင်ပြုံးတဲ့တသက်နဲ့ပုံမှန်6ခုတောင်ရှိတယ်။ဒီ906တွေရောနောက်ကျ114တွေရော392 386 194 အမကမရတဲ့ပုံမှန်တွေနဲ့ရဲရဲပိုင်တဲ့မှုတွေဆွဲတာခုနှစ်တန်းចောင်းသားလေးပါသူတို့ကဆွဲတယ်ဗျအားလုံးတောင်းတယ်26ယောက်တရားဆွဲခံနေရတယ်အကြီးကတော့ကျင်းတာတော့တရားဆွဲဖွဲ့စည်းကတောင်းသူတွေကိုမဟုတ်မမှန်မနဲ့လုံးကြံပြီးဆွဲနေတာသူကလုံးဝပေါ်လွင်နေခုနှစ်တန်းចောင်းသားလေးဗျအမှုတွေတွေမှာဘာမှဆိုင်ညာဆိုင်နဲ့ပါလိုက်နာမည်ပြီးတဲ့လူများအကုန်ဖြည့်ပြီးတော့တရားဆွဲတယ်သူကဒါလုံးဝမဖြစ်တဲ့ကိစ္စပါဆုံးရစစ်စေးခြင်းမရှိဘဲနဲ့သူတို့ထည့်ခြင်းနဲ့တက်ခြင်းနဲ့ပုံမှန်ကြီးတက်တယ်အဲ့လိုမျိုးတွေလုပ်နေ
သရဲသားကြီးတိုင်းဘိမျိုးကနေကံယူရန်သွားတဲ့ရွာတွေမှာတင်းမောကတွေကွန်စီတယ်ယူပို့ဆောင်ကတွေဈေးတက်သွားတဲ့အကြောင်းဒေသခံတယောက်ကပြောလာပါတယ
်ဘိတ်ကနေပုတ်ကလေးကတင်းမောနဲ့ပေါ့ခြေကန်းညိုခိတ်ဆုံးမော်ကံယူတိုင်းရွာတွေတယ်ယူတော့ကျော်တော်မော်နောက်ရေတွင်းတော်ပေါ့ကနေကြောက်ကုန်းနောက်တစ်ခါကြောက်ပိအောင်တီးွာခရီးတွေရာမြို့မှာပေါ့ဗျာရိတ်ခါတွေပါတယ်ဘုံပစ္စည်းတွေပါတယ်တက်ဝယ်တယ်ဟိုကနေပြီးတော့ဘုံပစ္စည်းတွေပြန်ချရတယ်ဒါလူကတော့တော်တော်အသွမ်းများပါတယ်ဘိတ်ကနေပြီးတော့ရှင်းနိုင်တို့ထွက်လို့ရှိရင်တစ်ချက်ထိုးတော့ရောက်တယ်ကြောက်ကုန်းဆွေကဲညိုတိကို9000ယူသားတယ်ခင်ဗျာတဖြည်းဖြည်းနဲ့တက်သွားတာ9000ကနေပြီးတော့9000ဖြစ်လိုက်တာတဲယူဝင်ဆောင်မှုပစ္စည်းတွေကောက်တဲ့အခါမှာလည်းတက်ကူပေါင်းတစ်လုံးတော့မှ1000ကောက်နေတယ်စာအိတ်တိတ်ဆိုရင်လည်း1000ဒါတည်းရဆိုရင်ပေါ့လင်းလိုက်ရပေးတဲ့ပစ္စည်းကအခုက1000ဈေးကိုဖြစ်ဖြစ်လာနည်းနည်းကြည့်ပါလို့ရှိရင်1500ဒီပေးရတယ်သူတို့နဲ့ခရီးစဉ်တိတ်မကွာဘူးကာမွန်လိုင်းမဲ့ကအပေါင်နေကြ4000 5000ဒီလောက်ပဲယူတယ
်ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစီအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်ဒါပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့964059တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။